မြန်မာနိုင်ငံမှာအခြေအနေဘလို့ပဲပြောင်းနေဖြစ်စေအချုပ်ကြအနာပိုင်မှုလွတ်လပ်ရေးနဲ့နေမြေတည်တံ့ခံမြေးတို့ကိုကောက်ွယ်ရမှာတရုတ်နိုင်ငံကမြန်မာနိုင်ငံကိုထောက်ခံသွားမယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ဂျီကပြောပါတယ်စစ်ကောင်စီကနိုင်ငံသားရေးဝန်ကြီးဦးဝနမောင်လင်းနဲ့တရုတ်နိုင်ငံအန်ဝီပြည်နယ်မှာတောက်ကြံလေးကတွေ့ဆုံချိန်တွင်ဝန်ကြီးဝမ်ဂျီကအဲ့လိုပြောခဲ့တဲ့အကြောင်းပြည်အစိုးရအပေါ်စင်ဝါသတင်းမှာဖော်ပြထားပါတယ်မြန်မာနိုင်ငံအခြေအနေတွေနဲ့ကပ်ညီတဲ့ဖွံ့ဖြိုးတိုးတက်ရေးလမ်းကြောင်းကိုဖော်ထုတ်တာမှာတရုတ်ကထောက်ခံသွားမယ်လို့လည်းဝန်ကြီးဝမ်ဂျီကဆိုပါတယ်တရုတ်မြန်မာစီးပွားရေးစဉ်ကြံဆိုင်ရာအရှိန်မြင့်လှုပ်ဆောင်မှုထင်ရှားတဲ့စီမံကိန်းကြီးတွေတည်ဆောက်ရေးအရှိန်မြင့်မှုနဲ့ကိုဗစ် -19 ကာယရောဂါတိုက်ဖျက်ရေးလက်တွဲလှုပ်ဆောင်မှုပိုပြီးခိုင်မာအောင်လုပ်ဖို့ဝန်ကြီးဝမ်ဂျီကပြောခဲ့ပါတယ်ထင်ရှားတဲ့စီမံကိန်းကြီးတွေလို့ဆိုပေမဲ့ဘာစီမံကိန်းတွေဆိုတာကိုတော့စင်ဝါသတင်းထဲမှာရှင်းရှင်းလင်းလင်းဖော်ပြမထားပါဘူးမြန်မာနိုင်ငံမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုနဲ့အကောင့်တေပေါ်မဲ့စီမံကိန်းကြီးတွေအများပြားရှိပြီးအဲ့ဒီအထက်မှာကချင်ပြည်နယ်ဧရာဝတီမြစ်ဆုံမှာတည်ဆောက်နေတဲ့ရေအားလျှပ်စစ်ထုတ်လုပ်ရေးစီမံကိန်းကအထူးထင်ရှားပါတယ်။တဘောဝပဝန်းကျင်ထိခိုက်မဲ့အရေးစိုးရင်ကြတာကြောင့်အဲ့ဒီစီမံကိန်းကိုအပြင်းထန်ကန့်ကွက်ခဲ့တဲ့အတွက်သမ္မတဦးသိန်းစိန်လက်ထက်ကမြစ်ဆုံစီမံကိန်းကိုရပ်ထားခဲ့ပြီးအခုချိန်မှာလုပ်ငန်းတွေပြန်စနေပြီလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ကမ္ဘာ့အရာကြီးနိုင်ငံဖြစ်လာတဲ့တရုတ်နိုင်ငံဟာနိုင်ငံသားရေးမူဝါဒမှာရေပွန်ရာအဖြစ်ကိုအကျိုးစီးပွားကုတ်ကွက်လေးကိုပဲဦးစားပေးတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။သက်ဆိုင်ရာနိုင်ငံရဲ့လူခွင့်ရေးမှတ်တမ်းတို့နိုင်ငံတကာကဝေဖန်ထောက်ပြနေတဲ့တခြားကိစ္စရပ်တွေကိုထက်ထွေလို့မရှိပါဘူး။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးစန့်ကျင်သူတွေကိုအပြင်းထန်နှိမ်နှင်းဖြိုခွဲနေတဲ့အပေါ်နိုင်ငံတကာကအပြင်းထန်ဝေဖန်တဲ့အပြင်တံခတ်အရေးယူထားတာတွေတောင်ရှိပေမဲ့တရုတ်ကတော့စစ်ကောင်စီကိုအခိုင်အမာထောက်ခံနေတာပါ။စစ်ကောင်စီကလည်းတရုတ်နိုင်ငံနဲ့ပတ်သက်ပြီးနိုင်ငံတကာကဝေဖန်ပြောဆိုချက်တွေကိုလစ်လျူရှုပြီးထောက်ခံရည်တည်လို့ရှိပါတယ်။လက်ရှိမှာရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့အပေါ်တရုတ်ကဝေဖန်တာမျိုးမလုပ်သလိုစစ်ကောင်စီကလည်းဒီကျူးကျော်စစ်ကိုထောက်ခံပြောဆိုထားပါတယ်ခင်ဗျာ။